မြောက်အမေရိကဒေသဆိုင်ရာအမေရိကန်ရဲ့အနာဂတ်အမြင်ဟာဘုံတူညီတဲ့စွမ်းအားတွေပေါ်အခြေခံထားပြီးလူတွေလှုံ့ဆော်ခြင်းအပြင်အကြက်တွဲတွေကိုဖြေရှင်းနိုင်မယ်ဆိုတာပဲဖြစ်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဒီအောင်တဲ့ရောအချင်းကြီးပြောဆိုဆွေးနွေးပြီးတော့အားလုံးအတူတကွလက်တွဲလှုံ့ဆော်ခြင်းအပြင်အကြက်တွဲတွေအားလုံးကိုဖြေရှင်းနိုင်မှာဖြစ်ပါတယ
် Guys we can meet today and we can meet all the challenges if we just take the time to speak with one another by working together and we have to end the pandemic and to take decisive actions to curb
ဒီအောင်တဲ့အချင်းကြီးပြောဆိုဆွေးနွေးပြီးတော့အားလုံးအတူတကွလက်တွဲလှုံ့ဆော်ခြင်းအပြင်အကြက်တွဲတွေအားလုံးကိုဖြေရှင်းနိုင်မှာဖြစ်ပါတယ်ကာယယောဂကိုကျွန်တော်တို့အဆုံးသတ်ကြရမှာဖြစ်တယ်လို့ဥရုယာတီအကြက်တဲကိုဖြစ်ရှင်းဖို့ခိုင်မာတဲ့ဆုံးသတ်ချက်တွေထပ်မံကြရပါမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုမက္ဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အိုဘရာဒေါ်ရိုနဲ့ဂျာတာဗီနီကလုပ်တဲ့၅နှစ်တွင်ပထမဆုံးကြိမ်တုံးမှုဆိုင်အစည်းအဝေးတွင်သမ္မတဘိုင်ဒန်ကပြောသွားပါတယ်ကိုဗစ် -19 ကာယယောဂရေးစီးပွားရေးပုံမှုတက်မှုဆိုင်ရာနဲ့ရွှေ့ပြောင်းတဲ့နိုင်ငံများဆိုင်ရာကိစ္စရပ်တွေအပါအဝင်မြောက်အမေရိကဒေသတော်မှာဒေသအားလုံးအပေါ်တက်ရောက်နေတဲ့ပြဿနာတွေအတွက်အခြေချဖို့ခေါင်းဆောင်၃ဦးထိပ်ကြီးအစည်းအဝေးလုပ်ခဲ့ကြတာပါသမ္မတဘိုင်ဒန်ရဲ့အမေရိကန်ပစ္စည်းဝယ်ယူကြဆိုတဲ့အစီအစဉ်ကိုကိုဂျိုးစီဘွားကာကွယ်ရေးဝါဒအဖြစ်ရှုမြင်ထားတဲ့ကနေဒါဝန်ကြီးချုပ်မစ္စတာထရူဒိုကနော်အမေရိကဒေသစီဘွားရေးဆိုင်ရာဘယ်လိုအစီအစဉ်မျိုးမှမဆိုကနေဒါလူသားတွေကိုခြံထားကြလို့မရဘူးဆိုတာအလေးထားပြောခဲ့ပါတယ်စီဘွားရေးတိုးတက်မှုကိုတရုတ်ကိုတံပြန်ရေးနောက်ထပ်နည်းလမ်းတစ်ခုအဖြစ်မက္ကဆီကိုသမ္မတလိုပက်စ်အိုဘရာဒေါ်ကပြောပါတယ်အမေရိကန်မှာရိုးသားစွာနေထိုင်လုပ်ကိုင်နေကြတဲ့ရှေ့ပြောင်းဝင်ရောက်သူ70သန်းရေဝင်ရေတိုင်းဝင်ဆိုင်ရာသမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ကိုလည်းမက္ကဆီကိုသမ္မတကအထူးသဖြင့်ထည့်သွင်းပြောဆိုခဲ့ပါတယ်